နိုင်ငံတော်အစိုးရကိုစန့်ကျင်ဖျက်ဆီးမှုကြံစီကျိုးပန်းနယ်ဆိုတဲ့ဆွဆွဲချက်နဲ့ထောင်နာ20ချမှတ်ခံခဲ့ရတဲ့လူငယ်သမဂ္ဂအဖွဲ့ဝင်ကိုကျော်ညွန့်ကအာဏာပိုင်တွေသူ့ကိုဖမ်းဆီးအရေးယူခဲ့တာတွေနဲ့ပတ်သက်လို့အာရဗစ်ကိုအခုလိုပြန်လည်ပြောပြပါဗျာ။
ကျွန်တော်တို့ရေးခင်းပြီးနောက်ပိုင်းကာလမှာခုနကကျောင်းသားတမကမှာပါဝင်လှုပ်ရှားခဲ့တယ်ပေါ့ဗျာဒီဘက်နောက်ပိုင်း1990မှာခုနကလူငယ်တမကဒီထောင်တဲ့အချိန်မှာလူငယ်တမကမှာပါဝင်ပြီးတော့ထောင်လဲခဲ့တယ်ပေါ့ဗျာအဲဒီမှာ90မှာ5ညနဲ့1000နှစ်ကြာအဲဒါ94မှာပြန်လှုပ်တယ်94မှာလှုပ်ပြီးဒီဘက်နောက်ပိုင်းပြင်ပါရှိတဲ့နိုင်ငံအင်အားစုတွေနိုင်ငံလုပ်ငန်းတွေဆက်ဆောင်ရွက်နေတဲ့အချိန်မှာပဲ98မှာကျွန်တော်တို့နိုင်ငံတော်အစိုးရကိုစီညူပြည့်အောင်ကျန်စီထုတ်ဆောင်ကျွန်တော်တို့ထောင်နှစ်နှစ်ကျော်ချတယ်ကျွန်တော်1998ခုနှစ်ကနေချတာအော်နေမှာစုစုပေါင်း73နှစ်နဲ့၄လကျော်တယ်ဗျပုံမှန်ဆိုရင်တော့6နှစ်လောက်နေရအောင်ပါဗျဒါပေမဲ့ဟိုပြီးခဲ့တဲ့တစ်ခေါက်ကတစ်နှစ်ကျော်ရပြီလေအဲ့ဒီတစ်နှစ်ရမယ်ဆိုရင်တော့ကျွန်တော်6နှစ်နီးပါးလောက်ပေါ့ဗျအဲ့လောက်တော့ကျန်အောင်ပ
ါ7နှစ်ကျော်ကြာထောင်ထဲမှာနေခဲ့ရတဲ့အခြေအနေတွေနဲ့ပတ်သက်လို့လည်းသူကအခုလိုကြေညာပြီးပြန်ပြောပြပါတယ
်ထောင်ထဲမှာနေရတာ1990ဝန်းကျင်ကာလနဲ့ရှင်းမယ်ဆိုတော့2000နောက်ပိုင်းမှာထောင်မှာနည်းနည်းလေးသူတို့ဆက်ဆံတဲ့သဘောထားပျော်ပြောင်းလာတာတော့တွေ့ရပါတယ်ကျေအချင်းကြီးကတော့ကျွန်တော်တို့တည်င်းစာတဲ့ပါတော်လောက်လေးတီးရတယ်ပေါ့ဗျာ။ထောင်ဝင်သားမှာမိသားစုကလာတွေ့တဲ့အချိန်မှာအပြင်ကငွေချင်းတွေရေပဲတီးလိုက်ပြောလိုက်ပါလိုက်တဲ့ကြောင်းလေးတချို့တွေ့တယ်တီးရတယ်။အဲဒီတီးတဲ့ပြင်သားတွေသူတို့ကတီဗီမကြည့်ရဘူးဗျာ။အဲတော့ကျန်တဲ့ရေဒီယိုနားထောင်မှုဆိုတော့ဝေရောပေါ့ဗျာ။ဟုတ်။ပြင်ပတည်င်းချက်လက်နဲ့ပတ်သက်ရင်တော့ကျွန်တော်တို့တော်တော်လေးပြတ်တောက်တာတော့ဒါကနန်းနာတော့မတိတာအမှန်လေးဗျာ
။ကိုကျော်ညွတ်ပြန်လွတ်လာတဲ့အခါခံဝင်ကျုပ်လိုဟာမျိုးလက်မှတ်ထိုးခရတာမရှိဘူးလို့ပြောပါတယ်။သူအနေနဲ့နိုင်ငံရေးလုပ်ငန်းတွေကိုဆက်လက်လုပ်ကိုင်သွားမယ်လို့လည်းသိရပါတယ်။မန္တလေးအရှိတောင်မြို့နယ်စီယုံရေးကော်မတီဝင်ကိုလတ်ဆိုးကလည်းသူစတင်ဖန်ခံရတာနဲ့ပတ်သက်လို့ပြောပြရမှာ
2003ခုနှစ်မှာဖန်ခံရမှာတော့အလုံသမားအဖွဲ့ချုပ်အဲလိုနဲ့ဆက်သွယ်ပြီးတော့အလုံသမားကိစ္စမြန်မာနိုင်ငံအတွင်းမှာလူ့အခွင့်အရေးထိုးပေါက်မှုတွေနဲ့ပတ်သက်ပြီးတော့ရုပ်ခတ်တာနဲ့ပတ်သက်ပြီးကျွန်တော်ဖန်ခံရတာပါ။အားများကကျွန်တော်9နှစ်ကြာတယ်။9တက်က9နှစ်6တက်ကကျွန်တော်3နှစ်အားလုံးစုစုပေါင်း9နှစ်ကြာတာ။ကျွန်တော်ထောင်ထဲမှာနေခဲ့ရတာကဟောပေါ့8နှစ်ပေါ့။ဒီတစ်ခါလွတ်တာတော့ကျွန်တော်ခံဝင်ကြုတ်တွေပါလိမထိုးအောင်ကြ။ယုံကြည်ချက်နဲ့ထောင်ဝလွတ်တာကျွန်တော်9ချိန်ရှိပါတယ်။အဲ့ဒီ9ချိန်မှာတစ်ခါမှကျွန်တော်မပြောဘူးကြ။ယုံကြည်ချက်နဲ့အတူတူကြာနေတယ်ကိုရဲဘော်တွေကအကုန်လုံးပါမလား။ကျွန်တော်တို့လွတ်တာလွတ်လာရတယ်စိတ်ကမချမ်းသာဘူး။ယုံကြည်ချက်ကြောင့်ကြာနေတဲ့အရှင်သာအားလုံးစုစုပေါင်း80လောက်မန္တလေးထောင်ထဲမှာအဲ့လောက်ရှိပါသေးတယ်။ဒီမိုးကုတ်ကဥမင်းသူတို့ဒီရန်ကုန်ကကုလမျိုးနောင်တို့80မင်းကုန်းဆရာတော်ကြီးတို့အဲသူတို့တွေကြံနေတယ်ကြ။
ကိုလဆိုးအနေနဲ့ထောင်ကလွတ်လာတာထက်ဝမ်းတာတာတွေရှိတဲ့အကြောင်းနဲ့ရှေ့ဆက်ပြီးနိုင်ငံရေးအကျဉ်းသားတွေလှုပ်ပေးဖို့အကြောင်းကိုလည်းအခုလိုဆက်ပြောပြပါရစ
ေ။တမန်တော်ကြီးသိစဉ်အစိုးရနဲ့ပတ်သက်ပြီးတော့အခုထောင်ကလွတ်တာတဲ့ဝမ်းတာတဲ့အခြေရှိတယ်။အဲ့ဒီအချက်ကပါလို့နံပါတ်1အချက်ကကျွန်တော်တို့ကောင်းဆောင်ပေါ့နော်။ဒေါက်တာဆုကြည်နဲ့တမန်တော်ကြီးကုသိစဉ်နဲ့တွေ့တဲ့ကိစ္စ။နံပါတ်2ကတော့ဒီနေ့ကျွန်တော်တို့မြန်မာနိုင်ငံရဲ့အသေးနှလုံးတစ်မြဖြစ်တဲ့နော်။ဆရာဝန်ကြီးကိစ္စနဲ့ပတ်သက်ပြီးတော့ဆုံးဖြတ်ချက်အဲ့ဒီအချက်ဒီကိုတော့ကျွန်တော်တို့ကကြိုးစားတယ်ပေါ့ဗျာနောက်တခါအခုတားလဲကြိုးစားပါတယ်ဒီယုံကြည်ခြင်းနဲ့ကြာနေတဲ့အကျဉ်းသားတွေကိုလည်းဆက်ပြီးတော့အားလုံးပါတဲ့လှုပ်ပေးတဲ့အထွေထွေလူချင်းချမ်းသာကိုဆက်ပြီးတော့အကောင့်ထဲပို့ပေးပါလို့ကျွန်တော်တို့ကဒီနေရာနေပြီးတော့အလေးနဲ့တိုက်တွန်းလိုက်ပါတယ
်မန္တလေးထောင်အတွင်းမှာကြံရှိနေတဲ့နိုင်ငံရေးအကျဉ်းသား80လောက်လဲမကြခင်ဆက်လက်လှုပ်ပေးမယ်မပေးဘူးဆိုတာအတိအကျမသိရသေးဘူးလို့အခုလွတ်လာတဲ့သူတွေကပြောပါတယ်ခင်ဗျာ